ခေါက်တော့ဒုတိယကဘာစစ်အပီးကအကျိုးဆက်တစ်ခုကိုပြောပြခြင်းပါတယ်ကျွန်တော်တို့နိုင်ငံကိုဂျပန်နေသိမ်းယူပြီးပြန်ဆုတ်ပြီးတဲ့နောက်မှာအဲ့ဒီဂျပန်လူမျိုးတယောက်ကကျွန်တော်တို့စီကတိုင်းရင်းသူတယောက်နဲ့အိမ်အောင်ကြပြီးသားသမီးတွေထွန်းကားခဲ့ပါတယ်အဲသူ့နိုင်ငံပြောင်းရောက်သွားပြီမဲ့ဒီမှာကြံခဲ့တဲ့မိသားစုကိုအဆက်အသွယ်အပြတ်မခံဘဲနဲ့သူ့သားကိုအရွယ်ရောက်တဲ့အခါမှာဂျပန်ပြည်လမ်းခေါ်ပြီးတော့ပြပါတယ်အဲဒီမှာဆက်ပြီးတော့ပညာသင်ညာလားအမွေအနှစ်တွေဆက်ခံစရာလည်းရှိတယ်မင်းကိုထိုက်သင့်တာတွေပေးရလိမ့်မယ်ဆိုပြီးတော့ပြပါတယ်အဲဒီခါမှာလူရင်းပြောရရင်တော့ကျွန်တော်တို့စီကအမျိုးသားဟာသူ့ဖခင်ပေးတဲ့အမွေတွေကကြီးတဲ့အခါမှာသူစိတ်ကြိုက်သူရွေးချယ်ခွင့်ရပါတယ်အဲ့တော့ငွေအနှဲငယ်ကိုလက်ခံလိုက်ပါတယ်အဲ့ဒီတောရွာမှာရှိတဲ့လယ်မြေကိုတော့ဘာမှသိပ်ပြီးတော့အသုံးတည့်မှလည်းမဟုတ်ဘူးတန်ရတန်ကြီးလည်းဒီလောက်ရှိလာမယ်လို့မထင်ဘူးပေါ့လေဒါနဲ့သူကြီးပြင်းလာတဲ့ခါမှာကျွန်တော်တို့ကိုပြန်ပြောပြပါတယ်သူ့ရဲ့ဇာတ်လမ်းကိုတကယ်တော့လယ်ရမြေဟာဂျပန်မြေပြည်မှာတော့အဖိုးတန်သုံးထဲမှာပါတယ်အဲ့ဒါကိုသူရွေးချယ်ခဲ့မယ်ဆိုရင်အမတန်များတဲ့အမွေတွေသူခံစားရမယ်ပေါ့အခုဘာကိုပြောချင်တာလဲဆိုတော့ကျွန်တော်တို့ဟာကလေးတယောက်ကိုလူတယောက်ကိုကြီးလာရင်ဘာဖြစ်မလဲဆိုတာကျွန်တော်တို့သိပြီးတော့စိတ်ဝင်စားကြပါတယ်ကြီးလာရင်ဘာတွေသိမလဲလို့တော့ကျွန်တော်တို့တခါမှမစဉ်းစားဘူးပါဘူးဥပမာကျွန်တော်ចောင်းသားဟောင်းနေပြန်ဆုံတဲ့ပွဲတစ်ခုကိုရောက်ပါတယ်တယောက်နဲ့တယောက်အကဲခတ်ကြတဲ့အခါမှာမင်းဘာဖြစ်နေပြီလဲငါဘာဖြစ်နေပြီလဲဟိုကောင်ကြီးတော့ဘာဖြစ်နေပြီလဲစသဖြင့်ပြောကြပါတယ်ဒါပေမဲ့ဘာတွေသိနေပြီလဲလို့တော့တယောက်နဲ့တယောက်မပြောပြကြပါဘူးအဲ့တော့ကျွန်တော်ဒီလိုစဉ်းစားပါတယ်တစုံတရာဖြစ်ချင်းဆိုတာကအဲ့ဒီလူဟာယူနီဖောင်းဝတ်လားအရဝတ်လားပေါ့လေကဲယူနီဖောင်းဝတ်ဖြစ်နေပြီဆိုရင်သူ့ရဲ့ပခုံးသူ့ရဲ့လက်မောင်းအဲ့ဒီမှာရှိတဲ့သင်္ကေတတွေကြည့်ပြီးတော့သူကတော့ဘာဖြစ်နေပြီလို့ကျွန်တော်တို့ပြောကြတာဟုတ်အကြဖက်မှာဆိုရင်လည်းသက်ဆိုင်ရာယာထူးတွေရှိတာပေါ့လေလူရဲ့အသက်မွေးဝမ်းကြောင်းတွေကိုကွဲပြီးတော့ဟလာဝန်တန်းလားကုံတယ်လားအမှုပညာသမားလားစသဖြင့်ကျွန်တော်တို့တွေဟာဖြစ်ချင်းဆိုတဲ့ဖြစ်တည်မှုကိုအင်မတန်စိတ်ဝင်စားကြပါတယ်ဒါပေမဲ့အဲ့ဒီလူတယောက်ဟာဘာတွေသိသွားပြီလဲဆိုတာတော့တကယ်ကိုမတွေးမိခဲ့ရောအမှန်ပါခုနကကိစ္စမှာဂျပန်ပြည်မှာသွားပြီးတော့ကြက်ရအမွေကိုယူရတဲ့လူကတော့ပြောပါပြီ။တိချင်းကအရေးကြီးတယ်လို့သူကပြောပါပြီ။ဘဲဟာအဖိုးတန်တယ်လို့တိမှရွေးချယ်နိုင်စားရှိမှာပေါ့လို့သူပြောပါပြီ။သူဘာကောင်ဖြစ်နေတယ်ဆိုတာကဒီနေရာမှာအရေးမကြီးဘူးတဲ့။ကျွန်တော်အမှတ်မိတာလည်းရှိပါတယ်။ထိုင်းနိုင်ငံမှာအလုပ်သွားလုပ်နေတဲ့လူတယောက်အင်ဂျင်နီယာတယောက်ဟာရန်ကုန်မြို့မှာစက်မှုဇုံတွေစပြီးတော့တည်ထောင်ပြီဆိုတဲ့အခါမှာသူ့သားသမီးတွေကိုလှမ်းပြီးတော့မှားတာပါ။အဲ့ဒါကတော့ပါလေ။အဲ့ဒီကနီးစပ်ရာနေရာတွေမှာရေခွက်တွေကိုဝယ်ဖို့လမ်းမှာတာပါအဲ့ဒီတုန်းကနားမလည်ကြသေးပါဘူးဒါပေမဲ့အခုတော့သားသမီးတွေကပြောပါတယ်အဲ့ဒီတုန်းကအဖေမှားတာဟာဆက်မှုဆောင်ရဲ့ဘေးမှာဆိုရင်ဈေးကြီးတတ်တယ်ဆိုတာစီကားလာပြီဆိုရင်ဈေးကောင်းနေရပြီဆိုတာကိုဟိုမှာနေတဲ့လူကအတွေ့အကြုံရသိလို့ပါအဲ့တော့အဲ့ဒါကိုကျွန်တော်ကလူငယ်တွေနဲ့စကားဆက်တဲ့အခါမှာပြောပြီးတော့လူငယ်တယောက်ကကျွန်တော်ကိုပြန်ပြောပါတယ်ဘာလဲဆိုတော့ကျွန်တော်ကသဘောတူပါတယ်တဲ့သူကသဘောတူပါတယ်တဲ့အဲ့တော့ဖြစ်ချင်းထက်တိချင်းကိုပို့ပြီးအာရုံစိုက်ရမယ်ဆိုတာသဘောတူတယ်ဒါပေမဲ့ तू ကတိချင်းမှာတော့နှမျိုးရှိတယ်လို့ကျွန်တော်ကိုပြောပါတယ်ဘာလဲဆိုတာကနံပါတ်1တိတာကရိုးရိုးသားသားလိလာအားထုတ်ပြီးတော့တိတယ်ဉာဏ်ပညာနဲ့ထိုးထွင်းပြီးတော့တိတယ်စင်ကျင်သုံးသပ်နိုင်စွာနဲ့တိတယ်ပေါ့ဒါကတော့အလုံးတိပြီးသားပေါ့ကျွန်တော်ကလည်းဒါပဲပြောတာလေဆိုတော့မဟုတ်ဘူးတဲ့ तू ကတိချင်းနောက်တစ်မျိုးရှိတယ်တဲ့ခုနကလူကိစ္စမျိုးမှဆိုရင်တဲ့ဘယ်မြေခွက်တွေဘယ်အချိန်မှဈေးတက်မယ်ဆိုတာတဲ့အကကောင်းရင်တဲ့လူကြီးနားနေပြီးတော့လူဝဲတဲ့တင်းကိုရရင်လည်းသိတာပဲလေတဲ့အဲ့ဒါကတော့အကတ်ကောင်းလို့သိခြင်းနဲ့ကျွန်တော်လည်းတော်တော်ဟိုငင်းရပြူဟာခတ်သွားပါတယ်ဒါတွေကခက်ဆက်ဆက်ရှိတာပဲလို့လေလူငယ်တွေကညီးတွားပါတယ်ရိုးသားပြီးတော့ဉာဏ်ပညာကိုတန်ဖိုးထားတဲ့လိလအာထုံမှုနဲ့သွားတဲ့လူငယ်တွေသိဖို့ကြိုးစားနေတဲ့အချိန်မှာအကတ်ကောင်းလို့လူကြီးနာနှီးလို့သိသွားတဲ့လူကနှာတစ်ဖြားမကဘူး50-60လံတာသွားတာမျိုးဘဝမှာလိုက်မမိနိုင်အောင်တဏှင်အာတာသွားတာမျိုးတွေကိုသူတို့ကထောက်ပြနေတာပါအဲ့တော့ကျွန်တော်လည်းဖြည့်သိမ့်စရာအနေနဲ့ရီကမောကပြောခဲ့ရပါတယ်။ဘာလဲဆိုတော့မဟုတ်ဘူး။အဲ့ဒီလိုတိချင်းဆိုတာကအကတ်ကောင်းအောင်လုပ်ရတယ်ဆိုတဲ့နေရာမှာသူ့မှာနောက်တိတာတစ်မျိုးရှိနေလို့ဘာဖြစ်လို့လဲဆိုတော့အလိုက်တိတာလေလို့။ဟုတ်ပါတယ်လူငယ်တွေကလည်းဒါကိုရီပြီးတော့ယာရူးကြီးတဲ့လူကြီးတွေဆုံးဖြတ်နိုင်သွားရှိတဲ့သူတွေနားမှာနေတဲ့လူတွေကိုဒါကြောင့်မလို့ပြောတာပေါ့။ဆယ်တန်းမအောင်ရင်နေအလိုက်တိဖို့တော့အရေးကြီးတယ်လို့ပြောရင်းနဲ့ကျွန်တော်တို့စကားဝိုင်းကမဆိုင်တဲ့ဘက်ကိုရောက်သွားတာပေါ့လေ။သို့တော်လည်းပဲလူငယ်တွေနဲ့ကျွန်တော်ဆွေးနွေးတဲ့အခါမှာသူတို့ကသဘောတူကြတာကိုပဲကျွန်တော်ဝမ်းသာလှပါပြီ။ဘာတဲ့လဲလူဟာဘာဖြစ်နေတယ်ဆိုတာအထက်ဘာတွေသိပြီးပြီဆိုတာကပို့ပြီးတော့စဉ်းစားသင့်တယ်လို့အောက်မေးလို့ပါ။ဒါကြောင့်ဖြစ်ချင်းထက်သိချင်းနောက်ဆုံးဘဝရဲ့အတိတ်ပဲဘဝရဲ့နေနည်းအမှုပညာတွေကိုသိတဲ့လူကတော့မြည်တို့ပင်စိုးစေကမူဖြည့်သိမ့်စရာရှိတယ်လို့ကျွန်တော်ယုံကြည်ကြောင်းပါ။